ထိုင်းမြန်မာနယ်စပ်ကကော့တောင်ရနောင်းရေလန်းကနေတရားဝင်နိုင်ငံကူးဆောက်တဲ့မြည်သူမြေဝဖြစ်ကြောင်းအထောက်အထား CI ဆောက်များနဲ့မြန်မာနိုင်ငံကိုပြန်လည်ဝင်ရောက်တာမှာမြန်မာနိုင်ငံနေထိုင်းမြန်မာနိုင်ငံကနေထိုင်းကိုဝင်ရောက်တာတွေကိုရောမတ်လ9ရက်နေ့ကစပြီးတော့ဖျက်တမ်းခွင့်ပြုလိုက်ပြီးဖြစ်ပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနတွေကမတ်လ9ရက်နေ့ကစပြီးထိုင်းမြန်မာနယ်စပ်ရနောင်းကော့တောင်းလန်းကနေတရားဝင်အထောက်အထားနိုင်ငံကူးဆောက်အုပ်တွေနဲ့ဝင်ရောက်လာသူတွေပဲဖြစ်ဖြစ်ထွက်ခွာသူတွေပဲဖြစ်စီရနောင်းကော့တောင်းနယ်စပ်လန်းကိုဖွင့်လိုက်ပြီးဖြစ်ကြောင်းရွှေပြောင်းလူသမားအခွင့်အရေးကွန်ရက် MWRN ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။ဒီအဓိက main ပေါ့ဗျာ။ထိုင်းနဲ့မြန်မာနဲ့အဓိက main ကတော့ဒီမြောက်ပြည်နယ်စောက်။အဲ့ဒါသူကစပ်ပြီးမှစူးစမ်းဖွင့်လိုက်တယ်။သူကအမကွန်ဒက်ကိုတဲ့မှုကြီးစီးပွားရေးလမ်းကြောင်းနဲ့အဓိကတော်လာတဲ့နေရာဖြစ်တဲ့ကြောင်း။အဲ့ဒါပြီးမှကျွန်တော်တို့ဟိုမှာမဲဆိုင်တရှိလေးကိုသူဖွင့်တယ်။ဖွင့်မှအခုတခါကော့တောင်းရင်းနှောင်းပြန်ဖွင့်တာ
။အရင်တော့ကတော့ကိုဗစ်ကပ်ရေးစီကန်းနေကြောင်းနေရပြန်လို့လည်းမရပြည်တွင်းကိုဝင်ရောက်သွားသူတွေကလည်းပြန်ထွက်လို့မရဖြစ်နေတဲ့အခြေအနေတွေတော့အခုချိန်မှာမရှိတော့ကြောင်းအခုလိုပြောပြပါတယ
်တရားဝင်ဆိုတာကဟိုလေကျွန်တော်ဒီငကူကကျွန်တော်ဒီကိုဝင်နိုင်ဒီစီမင်းရကျွန်တော်တို့ဟိုကျွန်တော်တို့ဆိုလည်းအခုတရားဝင်ပြီးကြတယ်ဘောပတ်မတိရှိတာပဲတို့တော့ကျွန်တော်ကိုဝင်စီမင်းရကျွန်တော်မြန်မာပြည်ကိုပြန်လို့မရဘူးပြန်ပြီးမှလည်းပြန်လာလို့မရဘူးဆိုတဲ့အနေထားမျိုးအခုကတရားဝင်ဖွင့်လာပြီးဖြစ်တဲ့ကြောင်းကျွန်တော်ဒီမှာရှိတဲ့ရှေ့ပြောင်းလို့ဒီမှာလေထိုင်းလာဝကတော့မပေါ့တော့မဝင်ပြီးသားရှိထားတဲ့လူတွေအလုံးကဟိုမျက်စက်ဖြစ်ကြုံမှာဟိုတော့မပြန်လို့ရတယ်ပြင်းပြောင်းလာလို့ရတယ်အနေဆက်ပ
ါကိုဗစ် -19 ကပ်ရောဂါစတင်ဖြစ်ပွားကလေးကပိတ်ထားခဲ့တဲ့ရနောင်းကော့တောင်းနယ်စပ်ခိတ်ကိုတော့ပြီးခဲ့တဲ့2022ခုနှစ်ဇွန်လမှာနယ်စပ်ဖြတ်တန်းခွင့်လက်မှတ်တည်နဲ့သွားလာခွင့်ပြုခဲ့ပေမဲ့နယ်စပ်ကနေနေအိမ်ပြန်လာမျိုးအဲ့ဒီနယ်စပ်ကိုတရားဝင်အထောက်အထားဆက်ရွက်ဆောင်ရမ်းနေနိုင်ငံကူးလက်မှတ်တွေနဲ့ဖြတ်တန်းသွားလာတွေကိုတော့ခွင့်မပြုထားပါဘူးအခုအခါမှာတော့တရားဝင်စာအုပ်ဆောင်ရမ်းရှိသူတွေဟာနယ်စပ်ကိုဖြတ်တန်းသွားလာနိုင်ပြီဖြစ်ပါတယ်ရှင်